ဟုတ်ကဲ့အခုဒီရခိုင်မြောက်ဥမာဖြစ်သွားတယ်ဒီရုံးနဲ့ပတ်သက်ပြီးတော့အခုဒီနောက်ဆက်တွဲအနေနဲ့ပေါ့လေဒဏ်ရာရလို့ဆေးကုနေတဲ့သူတွေကိုရဲတပ်ဖွဲ့ကဖမ်းဆီးတာတွေလည်းရှိလာနေပါတယ်ဆိုတော့ဒီလူတွေနဲ့ပတ်သက်ပြီးတော့အခုဆရာတို့နောက်ဆုံးဗာများသိရတာရှိပါလဲနောက်ဒီလူတွေနဲ့ပတ်သက်ပြီးတော့ဆရာတို့ဗာတွေဆောင်ရွက်နေတာရှိပါလဲရှင့
်ကျွန်တော်တို့မြန်မာနိုင်ငံမှာလူမှုအုံဆောင်မှုတွေဖြစ်ခဲ့တယ်ဒါပေမဲ့ဒီတစ်ခါတော့အသေးပြောင်းလာတာမရှိဘူးကျွန်တော်တို့မြောက်ဥမာက9ယောက်တော့ဆေးဆုံးသွားတယ်ခင်ဗျာဒဏ်ရာကရတာကလည်းတင်ရလို့ရှိတယ်ဒီစစ်တွေစေယုံကိုမြောက်ဥကနေတရားပြင်းတယ်ဆိုတော့ပို့လိုက်တဲ့6ယောက်ပေါ့နော်အဲ့ဒီ6ယောက်မှာတယောက်ကတော်တော်အရှင်နေဆိုးတယ်ဗျဒီကဝှစ်တိထုံးလို့မရသေးဘူးလို့ကျွန်တော်တို့သိရပါတယ်ဒီအယိုးမှာညက်နေတယ်လို့ပြောတယ်အခုအဲ့ဒီကလေးတွေအလုံးကိုရဲကနေပြီးတော့မှခေးကူးစားတဲ့နေရာကနေစစ်တွေဒီနယ်စေယုံမှာရှိတဲ့အချုပ်သားတဲ့ထားတဲ့အချုပ်ခေးကူးဆောင်မှာပို့ပြီးတော့သူတို့ကိုချုံနောက်စားတယ်ပေါ့နောက်တစ်ခုကလည်းလူနာဆောင်တွေအထက်ကိုဝင်လို့မရတော့ဘူးအဲ့ဒါဟာတော်တော်ကိုအဆင်မပြေတဲ့လူရလို့ကျွန်တော်တို့ဒီလိုသုံးသပ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဘုတော်ကုသလင်ပြားတစ်ဆင့်တင်ပြထားတဲ့သုံးသပ်စစ်စစ်ရေးကော်မတီဖြစ်ဖြစ်တစ်ခုခုထိရောက်တဲ့ပြောဆိုတိုက်တွန်းမှုတွေနဲ့ကျွန်တော်တို့ဘုတော်ကုသလင်တွေကိုအကူအညီတောင်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့အခုဒီနေ့ဆိုရင်ဒီမြောက်ဥမှာဖြစ်ပွားခဲ့တဲ့ဒီရုံးနဲ့ပတ်သက်ပြီးတော့ပြည်တော်စုအစစ်စစ်ဆေးရေးအဖွဲ့ကကွင်းစင်းစစ်ဆေးတယ်လို့လည်းသိရတယ်ဆိုတော့ဒီကိစ္စကိုဆရာတို့အခုဘယ်လောက်ထိသိရတာရှိပါလဲ
ပြည်တော်စုအစင်းကကွင်းစင်းစစ်ဆေးတယ်ဆိုတော့ကျွန်တော်တို့အတိအကျသတင်းမရသေးဘူးခင်ဗျကျွန်တော်တို့မသိတာလည်းဖြစ်နိုင်ပါလေဖြေတာကတော့ဒါကျွန်တော်တို့လက်ခံနိုင်တယ်ဒါပေမဲ့ဖြေတဲ့စုံစမ်းစစ်ဆေးရေးကော်မတီမှာလွတ်လပ်တဲ့သိပညာရှင်အသက်ပညာရှင်တွေပေါ့ဥပမာဥပဒေပညာသားတွေလူတွေဘုခင်ကအကိစ္စကိုနားလေတဲ့လူတွေလူမှုရေးအဖွဲ့အစည်းတွေကထင်ရှားတဲ့လူတွေပါဝင်ပြီးတော့လွတ်လပ်စွာစုံလမ်းဆင်းရှိမယ်ဆိုရင်တော့ပို့ပြီးတော့စိတ်တော်မယ်လို့ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့တစ်ဖက်စကားကိုနားလေလို့မရဘူး။အစိုးရကပြောတဲ့စကားပဲကျွန်တော်တို့ကြားရတယ်။အဲဒီတော့လွတ်လပ်တဲ့စုံလမ်းဆင်းရှိမှုကော်မရှင်နဲ့ဆိုရင်နှစ်ဖက်စကားကိုလည်းတိကျစွာပွင့်လင်းတော့ကျွန်တော်တို့မြင်နိုင်လာမယ်။ကြားသိရနိုင်တဲ့အခြေအနေတွေလည်းရှိပါတယ်။ဟိုလွတ်လပ်တဲ့အဖွဲ့အစည်းဆိုရင်ကိုဒီမျက်မြင်ပြည့်ခဲ့ရတဲ့ကျုံခဲ့ရတဲ့လူတွေကလည်းဟိုမကြောက်မရွံ့ပွန်းပွန်းလင်းလင်းနဲ့အဖြစ်မှန်တွေကိုပြောလာတဲ့အခြေအနေတွေရှိတဲ့အတွက်ကျွန်တော်တို့ကတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးတဲ့ကော်မရှင်တစ်ခုဖွဲ့ပြီးတော့စစ်တာပို့ပြီးတော့သိမ်းတော့မယ်လို့ဒီလိုပဲယူကြည့်ပါရခင်ဗျာ
ဟုတ်ကဲ့အခုဒီပြည်တော်စုစစ်စစ်ဆေးရေးအဖွဲ့ဆိုတာကရောဟိုဘလောက်ထိဒီအတိယုံနဲ့ပတ်သက်ပြီးတော့ဆောင်ရွက်နိုင်မယ်လို့ဆရာတို့အနေနဲ့မြင်ပါလဲရှင့်ညှို့လင်းလို့ရမယ်ရှင့်ဟုတ်ကဲ့
တော့ဟိုသူတို့လုံထုံလုံးကြီးတိုင်းတော့စစ်မှာပေါ့ကျွန်တော်တို့ကအဖြစ်မှန်အတိုင်းမမကံကံဖြစ်လာဖို့အတွက်တော့ညှော်လင့်ပါလေ
ဟုတ်ကဲ့မြောက်ဦးဒီဖြစ်သွားတဲ့ဒီအထူးရုံးနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရအဖွဲ့ကအခုသတင်းထုတ်ပြန်တာတွေနောက်သူတို့ရဲ့ဆောင်ရွက်နေပုံတွေအပေါ်မှာရောဆရာတို့ END ပါတီကဘယ်လိုများသဘောရပါလဲဘယ်လိုသုံးသပ်လို့ရနိုင်မလဲဆရာ
ကျွန်တော်တို့မြန်မာနိုင်ငံမှာလူတို့အုံကြောင်းမှုတွေဖြစ်ခဲ့တယ်အရင်လည်းဖြစ်ခဲ့တယ်ဆိုတာတော်တော်ကိုအတွေ့အကြုံရှိပါတယ်ဒီမှာကရဲစပွဲဆိုတာကလည်းစနစ်တကျနဲ့လေ့ကျင့်ပြုထောင်ပေးတဲ့အတွေ့အကြုံရင်းသက်တဲ့အဖွဲ့အစည်းတွေဖြစ်တယ်။အဲဒီတော့ကျွန်တော်တို့စစ်တွေမှာလည်းအရင်တော့ဖြစ်ခဲ့တာပဲလက်မတော်တောင်ကလည်းဖြစ်ခဲ့တာပဲအဲဒီတော့ကလုတ်ခဲ့တဲ့အလုပ်တွေဟာနိုင်နိုင်နေနေနဲ့တစ်စင်းစီတစ်စင်းစီလုတ်တာဒီကျွန်တော်တို့တွေ့ရတယ်။ဥပမာအားဖြင့်ဟိုမိသားရေပိုက်တင်နဲ့ထိုးပြီးတော့ဟန်တာတာတို့ညည်ပုံးတွေသုံးပြီးတော့ဟန်တာတာတို့နောက်လိုအပ်ရင်ရဘတ်ကြည့်တဲ့နဲ့ပါတယ်ပြပြီးတော့တားတာတို့တော့အခုကအဲ့ဒီဖြစ်တဲ့နန်းတော်ရကုန်းနဲ့တကယ်ဖြစ်သွားတဲ့ဒီခရိုင်ထွေအုပ်ဟိုယုံတဲ့ကအရင်ခီးဝေးတဲ့နေရာဂျာတဲ့မှာတန်ဆုပြုတ်တွေချပြီးတော့တားလို့လည်းရခဲ့တယ်။ဒါပေမဲ့ဘာဖြစ်လို့အဲ့ဒီလူတွေဒီလမ်းကြီးကြီးကလေးတွေဘယ်သူကဥဆောင်ပြီးတော့အဲ့ဒီတရားကိုမရောက်ရောက်အောင်မလုံပြရောက်သွားတယ်လေခေါ်သွားတယ်လေဘာဖြစ်လို့များအဲ့ဒီလမ်းကြီးကြီးလေးတွေမှာအဖေပြုံးများတဲ့အထိကတ္တနာတွေဖြစ်သွားကြလေဆိုတာကတော့ကျွန်တော်တို့ဘယ်လိုမှစဉ်းစားလို့မရနိုင်ဘူး။တကယ်ကသူမှရှိတဲ့ procedure အတိုင်းစဉ်းစီစဉ်းစီထိမ့်သိခဲ့တော့ဒီလိုဝန်နဲ့ကြည်ခွဲစရာတွေအဖြစ်တွေမဖြစ်ဘူးလို့ကျွန်တော်တို့ယုံကြည်ပါတယ်အဲ့ဒါကြောင့်ပြည်နယ်အစိုးရရဲ့ထုတ်ပြန်ကြေညာချက်ကိုလုံးဝလုံးထိုက်တာမလုံးခဲ့ဘူးလို့ကျွန်တော်ပြည်နယ်ခင်ဗ
ျဟုတ်ကဲ့နောက်တစ်ခုကအခုဆရာတို့ ANP ပါတီရပဲဒေါက်တာအေးမောင်ကအခုဖန်ဆီးခံနေရတာဒေါက်တာအေးမောင်နီးနဲ့ပတ်သက်ပြီးတော့အခုဆရာတို့ဘာတွေဆောင်ရွက်နေတာတွေရှိပါလဲဆရာ
ကျွန်တော်တို့ပါတီကဒေါက်တာအေးမောင်ဟာလောလောဆယ်တော့လုံးထွက်သွားတာပေါ့အခင်မဖြစ်ခင်ကတည်းကသူပါတီကိုလာရောက်တာမရှိပါဘူးဒါပေမဲ့ကျွန်တော်တို့ပါတီကလုံးထွက်ခွင့်မပေးသေးတဲ့အတွက်ပါတီဝင်တယောက်ဖြစ်ရတော့ရှိနေတော့ပဲအဲ့ဒါကြောင့်ကျွန်တော်တို့ပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကို တော့ဥပဒေကြောင့်ရပေါ့ဘလို့များတစ်ဖက်တစ်လားကလိုအပ်တဲ့အကူအညီပေးနိုင်လဲဆိုတာတော့ကျွန်တော်တို့ဟိုတတိထားပြီးတော့စောင့်ကြည့်နေပါလေလူရှင်းနဲ့ကျွန်တော်တို့နဲ့မတွေ့ရသေးဘူးအဲ့ဒါကြောင့်ဘလို့ရှင်းနေတယ်ရှင်းနေတယ်ဆိုတာကိုတော့ကျွန်တော်တို့ပါတီအနေနဲ့အတိအကျနဲ့တတ်အပ်သေးချာမပြောနိုင်တဲ့အခြေအနေဖြစ်နေပါလေအဲ့ဒါကြောင့်31ရက်နေ့ရုံထုတ်တဲ့အခါကျွန်တော်တို့ဘလို့လုံးရင်သိတော့မလဲဆိုတာတော့ကျွန်တော်တို့တတိကြည့်သွားထားပြီးတော့စောင့်ကြည့်လေ့လာဒီတော့ရှိပါသေးတ
ယ်။ဟုတ်ကဲ့အခုလိုဖြည့်ချပေးတဲ့ကျေးဇူးများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာ။